Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။မြန်မာပြည်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ21ရက်စနေနေ့ညနေ 6:00 အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ညနေမှာစနေနေ့ညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဗလီနှစ်ခုကိုတောက်ကြနေကအသေးခံဘုံခွဲသူတွေတိုက်ခိုက်ခဲ့တာကြောင့်82ယောက်ထပ်မင်းစီဆုံးသွားခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီနီယက်စ်လုံးကပါတဲ့အမေရိကန်လွှတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံတမကြီးကိုစာရေးသားပေးဖို့တောင်းဆိုခဲ့ပါတယ်။မလေးရှားနိုင်ငံပြည်နယ်မျိုးပြည်နယ်မှာမီးပျို့ကျမှုကြောင့်မြန်မာနိုင်ငံသားတူပါဝင်3ဦးသေဆုံးနေပြီးတော့17ယောက်ပျောက်ဆုံးနေပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြည်နှားဆင်ကြရမယ့်သတင်းတွေထဲမှာတော့
这个若开放不久前呢所发生的这种暴力袭击事件我们对此是予以谴责的我们也
ဒီကံပြင်းနဲ့ပြဿနာနဲ့ပတ်သက်လို့မြန်မာပေါ်နိုင်ငံတကာကဝိုင်းဝန်းပြစ်တင်တယ်လို့တရုတ်ကတော့လုံမမဟုတ်တဲ့အကြောင်းတရုတ်ကုမ္ပဏီနဲ့ပါတီနိုင်ငံသားရေးရာဌာနဒုဝန်ကြီးပြောဆိုချက်ဖြစ်ပါတယ်။အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်ဘာသာရေးမိုင်းတိုက်ပြီးမိန်းလေးငယ်အများအပြားကိုပေါင်းတင်နေထိုင်ခဲ့တယ်လို့ဆွဆွဲခံထားတဲ့အလန်တရားဆရာတော်ပြန်ဝင်စားတဲ့ဆိုသူကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဥပဒေနဲ့အရေးယူဖို့ဆောင်ရွက်နေတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဗလီနှစ်ခုကိုတောက်ကြနေတုန်းကအသေးခံဘုံခွဲသူတွေတိုက်ခိုက်ခဲ့တာကြောင့်82ယောက်ထပ်မင်းသေဆုံးသွားခဲ့ပါတယ်။အာဖဂန်နိုင်ငံကဘိုးမြို့တော်မှာရှိတဲ့ရှီယာမွတ်စလင်ဗလီမှာတော့အနည်းဆုံး39ယောက်သေဆုံးပြီးတော့41ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီဒဏ်ရာသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။အသေးခံဘုံခွဲသူဟာကဘိုးမြို့အနောက်ဘက်မှာရှိတဲ့အီမန်ဇာမန်ဗလီကိုတောက်ကြနေညနေပိုင်းမှာဝင်သွားပြီးတော့သူ့ကိုယ်သူအသေးခံဘုံခွဲလိုက်တာဖြစ်တယ်လို့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်။အသေးခံဘုံခွဲတဲ့သူဟာဖောက်ခွဲပစ္စည်းတွေနဲ့လက်ပစ်ဘုံတွေကိုသူ့ကိုယ်ပေါ်မှာပတ်ထားတာဖြစ်တယ်လို့မျက်မြင်တူကလည်း AFP သတင်းကိုပြောပါတယ်။ IS အဖွဲ့ရဲ့တစ္ဆာကန်နီဟာဒီအိုက်ခိုက်မှုကသူတို့ရဲ့လက်ချက်လို့ IS အဖွဲ့ကိုထောက်ခံတဲ့အင်တာနက်စာမျက်နှာပေါ်မှာပြောထားပါတယ်။တောက်ကြနေကဒုတိယအသေးခံဘုံခွဲမှုမှာတော့အာဖဂန်အလယ်ပိုင်းကဂေါခဲမှာရှိတဲ့ဆွန်နီမွတ်စလင်ဗလီမှာဖြစ်ခဲ့တာဖြစ်ပြီးတော့ဒေသခံခေါင်းဆောင်တအူပါဝင်အနည်းဆုံး33ယောက်သေဆုံးသွားခဲ့တာဖြစ်ပါတယ်။စူရာကိုထောက်ခံတဲ့အာဖဂန်ကြီးရဲ့စစ်ခေါင်းဆောင်ဟောင်းနဲ့သူ့ကိုထောက်ခံသူတွေဝပြုနေစဉ်အတွင်းမှာအသေးခံဘုံခွဲသူကဗလီတဲကိုအတင်းဝင်လာပြီးတော့ဖောက်ခွဲပစ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဘသူကမှတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိမပြောသေးပါဘူး။စနေနေ့အစောပိုင်းတုန်းကလည်းစစ်သွေးကြွတွေကကပိုးမျိုးလယ်မှာရှိတဲ့နေတူးတပ်ဖွဲ့ဌာနချုပ်ကိုဒုံးကျင်နဲ့တစ်ခါတိုက်ခိုက်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိမှုဘယ်လောက်ရှိတယ်ဆိုတာတော့မသိရသေးပါဘူး။ဒီသတင်းမှတ်တွင်အာဖဂန်နစ္စတန်နိုင်ငံတဝန်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အများစုအပါအဝင်လူ100ကျော်လောက်ထိဆုံးခဲ့ပါတယ်ခင်ဗျာ။
ဆိုမလီယာနိုင်ငံမှာပြီးခဲ့တဲ့စနေနေ့တုန်းကလူပဲအများပြားသေဆုံးခဲ့ရတဲ့ကားဘုံးပေါက်ကွဲမှုကြီးဖြစ်ပွားခဲ့တဲ့နေရာမှာတောက်ကြနေကဆိုမလီယာနိုင်ငံသားတွေထောင်ထဲချီဆူဝေးပြီးတော့ဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်။မြို့တော်မူကတီရှူးကလူအသွာလာရှုပ်ထွေးတဲ့လမ်းမတစ်ခုပေါ်မှာဖြစ်ခဲ့တဲ့ဒီဘုံးခွဲတိုက်ခိုက်မှုကြောင့်အခုဆိုရင်သေဆုံးသူဦးရေဟာ358ယောက်ထိရှိသွားပါပြီ။တချိန်ထဲမှာပဲဒီပေါက်ခွဲမှုရဲ့တရားခံလို့အစိုးရကဖြစ်တင်ထားတဲ့အယ်ရှာဘတ်အစိုးရတွေကိုဆိုမလီယာသမ္မတကစစ်ကြေညာမဲ့အကြောင်းဆိုမလီယာဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သမ္မတမိုဟာမက်အဗ်ဒူလာဟီမိုဟာမက်ဒီနေ့စနေနေ့မှာကြီးညာမယ်လို့မျှော်လင့်ရကြောင်း AP သတင်းဌာနကပြောထားပါတယ်။မိုဂါဒီရှူတိုက်ခိုက်မှုအတွက်အယ်ရှာဘတ်စစ်သားတွေစီဇန်ခဲ့တဲ့သူတို့ရဲ့ခြေကုပ်ယူထားတဲ့ရှာဘဲအောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေကအယ်ရှာဘတ်စစ်သားတွေကိုတိုက်ထုတ်ဖို့ထောင်ထဲချီတဲ့စစ်တွေပါဝင်တဲ့ထိုးစစ်အစ်စ်ကိုဆောင်ရွက်သွားမယ်အကြောင်းစစ်တပ်ပြောခွင့်ရကက်ပတန်အဗ်ဒူလာဟီအီမန်က AP သတင်းဌာနကိုပြောဆိုထားပါတယ်။ဖောက်ခွဲမှုအတွက်တန်တဲ့ရှိသူတချို့ကိုဖမ်းဆီးစုံစမ်းမေးမြန်းနေဆဲဖြစ်ပါတယ်။
အီဂျစ်နိုင်ငံအနောက်ဘက်တဲကန္တာရရဲမှာစစ်သွေးကြွတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအီဂျစ်ရဲတပ်ဖွဲ့30ထပ်မင်းသေဆုံးသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေကနိုင်ငံတော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဟာဆန်အဖွဲ့ဝင်တွေလို့တန်တရားရှိသူတွေကိုအီဂျစ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေဖမ်းဆီးနေတဲ့အတွင်းတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာနောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်6ယောက်လည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာကိုင်ရိုမြို့အနောက်ဘက်ကမိုင်80လောက်အကွာမှာရှိတဲ့အယ်ဝါဟတ်အယ်ဘာရီယာခရိုင်မှာဖြစ်ပွားခဲ့တာပါ။အီဂျစ်ပြည်နယ်ပြည်ထောင်စုဝန်ကြီးဌာနကလည်းတိုက်ခိုက်မှုကိုအတည်ပြုခဲ့ပြီးထိခိုက်သေဆုံးမှုဘယ်လောက်ရှိလဲဆိုတာကိုတော့မပြောခဲ့ပါဘူး။ တခိုင်မှုအတွင်းစစ်သွေးကြောအဖွဲ့ဝင်တချို့လည်းတည်ဆုံသွားခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။အခုချိန်ကြီးတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့မပြောသေးပါဘူး။ဒါပေမဲ့အစောပိုင်းတုန်းကတော့ဟာဆန်ဖွဲ့ကသူတို့ရဲ့လက်ချက်လို့မှားယွင်းစွာဖော်ပြခဲ့ပြီးတော့လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တယ်လို့တချို့မီဒီယာတွေကလည်းဒါကိုဖော်ပြခဲ့ကြပါတယ်။အီဂျစ်ဆိုရကတော့ဟာဆန်ဖွဲ့ဟာ2013ခုနှစ်တုန်းကမတရားအသွင်းဖြင့်ကြီးညာခံထားတဲ့မွတ်စလင်ညီကိုရောများအဖွဲ့ရဲ့လက်နက်ကင်အဖွဲ့လို့ဆွဆွဲထားပါတယ်။ဒါပေမဲ့မွတ်စလင်ညီကိုရောများအဖွဲ့ကတော့ဒါကိုလက်မခံဘဲညှိဆိုခဲ့ပါတယ်။အီဂျစ်စစ်တပ်က2013ခုနှစ်ကမွတ်စလင်ညီကိုရောများအဖွဲ့ကသမရမိုဟာမက်မော်စီကိုဖျောက်ချခဲ့ခြင်းကစပြီးတော့အီဂျစ်နိုင်ငံမှာအစ္စလာမ်စစ်သွေးကြော်ရဲ့လက်နက်ကင်ပုံကံမှုတွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ပြီးတော့ကိုယ်ပိုင်အုပ်ချုပ်မှုရယူရေးစစ်တိုက်ကြိုးပမ်းမှုတွေကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးပြည်ပခါတွေကိုဖြေရှင်းဖို့အတွက်စပိန်အစိုးရကအရေးပေါ်အစိုးရအဖွဲ့အစည်းအဝေးကိုဒီကနေ့စနေနေ့မှာခေါ်ဆိုလိုက်ပါတယ်။ကက်တလိုနီးယားခေါင်းဆောင်ကလွတ်လပ်ရေးရယူဖို့အတွက်ရှေ့ဆက်မဲလို့ကတိပေးပြီးနောက်ကြာသပတေးနေ့မှာပဲကက်တလိုနီးယားရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပယ်ဖျက်ဖို့အရေးအစီအစဉ်ကိုစပိန်အစိုးရကစတင်အကောင်အထည်ဖော်နေပါတယ်။စနေနေ့မှာကျင်းပတဲ့အစိုးရအဖွဲ့အစည်းအဝေးဟာစပိန်ဖွဲ့စည်းပုံအခြေခံဥပဒေအပိုက်155ကိုကျင့်သုံးဖို့အတွက်ဖြစ်တယ်လို့စပိန်ဝန်ကြီးချုပ်ယုံကပြောပါတယ်။အပိုက်155ဟာဆိုရင်ကက်တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တချို့ဒါမှမဟုတ်အားလုံးကိုပယ်ဖျက်နိုင်တဲ့ဥပဒေလည်းဖြစ်ပါတယ်။ကက်တလိုနီးယားဒေသအပေါ်ချမှတ်မဲ့ဗဟိုစည်းမျဉ်းကိုအတိုက်ခံပါတီတွေကလည်းထောက်ခံပါတယ်။စပိန်ဆိုရကညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့ကက်တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပယ်ချမယ်လို့ဆက်လက်ချင်းချောက်နေမယ်ဆိုရင်ကက်တလိုနီးယားလွှတ်တော်ကတဆင့်လွတ်လပ်ရေးရယူဖို့မဲခွဲဆုံးဖြတ်မဲ့အကြောင်းကက်တလိုနီးယားဒေသခေါင်းဆောင်ကောစ်ဘုတ်မွန်ကပြောပါတယ်။
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေစနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီနီယက်စ်လုံးကပါတဲ့အမေရိကန်လွှတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကိုစာရေးသားပြီးပို့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်နေရတဲ့နဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော် Republican Matt Dodian ဒီမိုကရက်အထက်လွှတ်တော် Matt Jeff Marley အပါအဝင်ထက်လွှတ်တော်နိုင်ငံသားကြားဆက်ဆံရေးကော်မတီဝင်တွေဦးဆောင်ပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီစီကိုဒီပါတီနည်းပူးပေါင်းရေးသားထားတဲ့စာကိုပေးပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်21ရောက်လက်မှတ်ရေးထိုးထားတဲ့ဒီစာထဲမှာတော့မြန်မာစစ်တပ်ဘက်ကရွာတွေကိုစနစ်ကျမီးရှို့ဖျက်ဆီးတာတပ်ဖြတ်တာအာဏာပြုကျင့်တာတွေကြောင့်ရိုဟင်ဂျာမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်လွှဲပြောင်းတာတွေနဲ့တခြားအရေးယူပေးဆိုမှုတွေလုပ်ဖို့တောင်းဆိုထားသလိုမြန်မာစစ်တပ်အနေနဲ့လည်းရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်တာတွေချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှာအပြေအဝတောင်းဆိုရှိပြီးတော့ဒီကိစ္စကိုကဘာကလက်ပိုက်ကြည့်မနေဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောကြားခဲ့သလိုအောက်လွှတ်တော်အမတ်40ကျော်ကလည်းမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
မလေးရှားနိုင်ငံအနောက်မြောက်ပိုင်းပင်နယ်ပြည်နယ်ရဲ့မြို့တော်ဂျော့ချ်တောင်းကဆက်လို့ရေးစခန်းတစ်ခုမှာမြေပြုံမှုဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံသားတယောက်အပါအဝင်နိုင်ငံသားသားအလုံးသမား3ဦးသေဆုံးပြီးတော့နောက်7ယောက်လည်းပျောက်ဆုံးနေကြောင်းစစ်နေကြုံကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံသားတယောက်နဲ့အင်ဒိုနီးရှားနိုင်ငံသား2ယောက်တို့ရဲ့အလောင်းတွေကိုအပြက်စီးပြီးကြားထဲကနေဆွဲထုတ်ခဲ့ရပြီးတော့တခြားအလုံးသမား2ယောက်တို့ကတော့ထိခိုက်ဒဏ်ရာအနည်းငယ်နဲ့ထွက်ပြေးလွတ်မြောက်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ပြည်မိနေတဲ့အလုံးသမားအများစုဟာအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးတော့ရိုဟင်ဂျာတွေလည်းပါဝင်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဆက်လို့ရေးစခန်းကြီးကျက်သူမလေးရှားနိုင်ငံသားကလည်းနေမြုပ်သေးဆုံးနေတယ်ဆိုပြီးတော့ယူဆရပါတယ်။49တပ်ကွန်ဒိုနှလုံးတိဆောက်နေတဲ့ဆက်လို့ရေးစခန်းမှာနေပြုံမှုဖြစ်ပွားခဲ့တာပါ။အကြောင်းရင်းကိုတော့အခုထိမသိရသေးပါဘူး။
မြောက်ကိုရီးယားရဲ့ချင်းကြောင်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံကိုလုံးဝအကာအကွယ်ပေးသွားမှာဖြစ်တယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်တွေကထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစည်းလေ့ကျင့်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့နျူကလ িয়ার စွမ်းအင်သုံးလေတင်စတင်မောတောင်ကိုရီးယားစိတ်ကန်းကိုရောက်ရှိချိန်မှာခုလိုပြောခဲ့တာဖြစ်ပါတယ်။ဒီစည်းရေးလေ့ကျင့်မှုကပူးတွဲစစ်ဆင်ရေးတွေထိထိရောက်ရောက်လုပ်နိုင်အောင်မဟာမိတ်တပ်ဖွဲ့ရဲ့စွမ်းရည်ကိုမြင့်တင်ပေးခဲ့တယ်လို့ကိုရီးယားမှာရှိတဲ့အမေရိကန်ရေတပ်ရဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီး Brett Cooper ကဒီ American Legion System of USS Ronald Reagan ပေါ်မှာဒီနေ့ပြောကြားခဲ့တာပါ။တောက်ကြနေ့ကပြီးဆုံးခဲ့တဲ့ဒီစည်ရေးလက်ချက်မှုအတွင်းမှာ ဒီကနေ့ဒီနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ့ကတော့ဒီကနေ ဒီကနေ့ကျွန်တော်တို့ကပြောပြမယ့်အကြောင်းအရာကတော့အမေရိကန်လေတက်ထဲမှာလေတက်မှုမလုံလောက်တာကြောင့်အငင်းစားယူပြီးတဲ့လေယာဉ်မှုတွေကတထောင်မြင့်လှုပ်ဆောင်လာခဲ့တယ်လို့တိုက်ချင်းပြစ်ဒုံးကြီးကိုလည်းဂျပန်နိုင်ငံဘော်ကနေကြော်ပြီးတော့ပြစ်လွတ်ခဲ့ပါတယ်။ရှီလာမှာအရှရီရာကိုတရားဝင်ခီးစဉ်တောင်းရောက်ဖို့ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးစဉ်တိုင်ငံမှာဒီစီးရဲလက
ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Now, so yeah, the dinner go, and I net my eden zeno pio pia bigera pipare, a goose celebido, drin samarago, said I told him piba machine. Yamana get a one long, nyan, tinyan ye, tio nyan, and in it, a tiga, a lita, a bidalo, a jump at the kaimuri, piget at your kind pine ye, ruinja muslin ago, lumuro, token in the lo nyanaga, a thigh wine got weapon pitting in a lumu, tio garo, low, mam hopulo, tio commune party, nyan jay yat, hana. ดูวงจีก็ပြောဆိုသွားပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့19ကြိမ်မြောက်ကွန်မြူနတီပါတီညီလာခံကျင်းပနေခြင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါနိုင်ငံတကာရဲ့
ဟုတ်ပါတယ်မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုတရုတ်နိုင်ငံကအဓိကအလေးထားအားပေးတယ်လို့လက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့လေရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးသုံးတုတ်တင်ရှင်းလင်းမှုတွေဖြစ်နေတယ်ဆိုတဲ့အထိနိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်နေတာမျိုးတရု
င်းငြိမ်းရေးနဲ့ပြည်ညင်မှုရှိအောင်မြန်မာစစ်ရဲကကြိုးပမ်းဆောင်နေတဲ့အပေါ်မှာလည်းကျွန်တော်တို့နားလည်ထောက်ခံပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကဘယ်ခရိုင်ဘယ်ဒေသမှာဖြစ်ဖြစ်ငင်းချမ်းတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်လာဖို့လည်းကျွန်တော်တို့မျှော်လင့်ပါတယ်
။ဒီသတင်းပတ်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့19ကြိမ်မြောက်ကွန်မြူနတီပါတီညီလာခံကျင်းပနေတဲ့အချိန်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံသားကြီးရဌာနဒုဝန်ကြီးကိုဝါဟီဂျိုကပြောသွားတာပါ။တရုတ်ဆိုရအနေနဲ့နိုင်ငံတကာလိုဖိအားပေးတဲ့ပုံစံနဲ့မဟုတ်ပဲအခုလိုရည်တည်ပေးနေတာဟာလေရခိုင်ပြည်နယ်တွင်းယင်းနီမြုံနယ်မှုတွေကြောင့်အပါအဝင်တရုတ်နိုင်ငံမှာလည်းလူမျိုးဘာသာရေးပဋိပက္ခတွေနဲ့ရင်ဆိုင်ခဲ့ရတဲ့အလားတူအတွေ့အကြုံတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အခုဗမာပြည်အကြောင်းကိုဒီလိုပြောတာတော့သူကအကြောင်းရှိပါတယ်မဖြစ်လို့လဲဆိုတော့ဗမာပြည်ဟာသူ့ရဲ့အိမ်ကြီးနားချင်းနိုင်ငံတွေချာမှာခက်နောက်အကြဆုံးနဲ့အခက်ခဲဆုံးဖြစ်နေတဲ့နိုင်ငံဖြစ်တာနော်နိုင်ငံရေးရလည်းတည်နေမှုရှိဘူးစီးပွားရေးရလည်းတိုးတက်မှုရှိဘူးဖြစ်နေတယ်အဲ့တော့သူတို့ရဲ့အနေထားကငင်းညမ်းစွာဖွံ့ဖြိုးတိုးတက်ဖို့လိုတယ်အထူးသဖြင့်သူ့အိမ်ကြီးများချင်းဒီကိစ္စတွေမှာဗမာပြည်နဲ့ပတ်သက်လို့သူတို့စိတ်ဝင်စားရတဲ့အကြောင်းကဒီရခိုင်အရေးနဲ့ပတ်သက်လို့ဘာဖြစ်လို့တရုတ်ကဒီလောက်တောင်ဘူးညီနေကြတယ်လဲဆိုတော့ရခိုင်မှာကသူ့ရဲ့ယင်းနှိမ့်နှံမှုကတော်တော်များတယ်နောက်တစ်ခုကရခိုင်ပြည်အရေးမှာနော်တကယ်တော့အကြမ်းဖက်ဗမာတွေရဲ့ဒုက္ခကိုခံရရသားနဲ့အကြမ်းဖက်ဝါဒကိုအဓိကမပြောဘဲနဲ့ဗမာပြည်အစိုးရပေါ်မှာပေါ့နော်အမျိုးမျိုးဖိအားပေးနေတာကိုသူကသိမကြိုက်သူတို့လက်မခံဘာဖြစ်လို့လဲဆိုတော့သူတို့မှလည်းဒီလိုကိုယ်ပိုင်အတွေ့အကြုံရှိတယ်တရုတ်ပြည်ရဲ့စင်ကြာအရေးချင်းဆိုတော့စင်ကြာမှာကမွတ်စလင်တွေအများစုအဲ့မွတ်စလင်တွေရဲ့အကြမ်းဖက်ဝါဒတွေတော့တော်တော်ခံရတယ်သူတို့ခံရတော့ကလည်းအနောက်နိုင်ငံကပြောဖြစ်ဖြစ်အခု Amnesty International တို့ဟာပဲဖြစ်ဖြစ်အကြီးကျယ်ဝိုင်းပြောတာသူတို့ခံရဘူးတဲ့တစ်ဖက်ကလည်းဖိနှိပ်တယ်တစ်ဖက်ကလည်းအဲ့မွတ်စလင်တွေကိုစင်ကြာဒေသကိုအထူးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်အဲ့ဒီနည်းနဲ့သူတို့နိုင်ငံမှာအကြမ်းဖက်ဝါဒကိုတစုံတရာထိနှိုင်အောင်လုပ်နိုင်တဲ့အတွက်သူကအဲ့အတွေ့အကြုံကိုယူပြီးဗမာပြည်ကိုလည်းသူကူညီနိုင်တယ်လို့တွက်ပုံရတယ်။ဒါကြောင့်မို့ဒီစကားကိုပြောတာပါ
။မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲအစိုးရအဆက်ဆက်နိုင်ငံတကာရဲ့ဖိအားတွေကိုတရုတ်ဘက်ကခိုင်ခိုင်မာမာယက်တည်ပေးခဲ့တဲ့သဘောထားကတော့မပြောင်းလဲသလိုဒေသရင်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်လည်းအိန်းနီးချင်းနိုင်ငံအနေနဲ့ယင်းနှီးချစ်ကြည်မှုကိုခိုင်မာအောင်တည်ဆောက်နေတဲ့သဘောထားလည်းဖြစ်တယ်လို့ဒေါ်လာကျော်စောကပြောပါရယ်။
သမရ 习近平的民工嘛，国外都啊巴结他吧，给印尼那金刚里呢。高门到七产业是来巴结他，然后的苦啊多啊，那我家那怕开动啊什么，什么主要的干什么业地给他来哩，喏，哎，我嘞苦了怎么搞的话，我外背书啦，那我那里话的啊，外背书啦，去给的嘞，哎，我怎么多啊，那我家路那怕路不怎么，妈妈妈妈业地啦呗。苦了 ，NLD 苏亚贝加罗都也阿来西的，也来也奈拉的，啥子呀来多啊？他妈的，别个多也不生产，他不造的。
对苏亚贝加罗，一开门呢，伊呢不得比，人家家呢面子包拉么多呗？你妈苏亚宝妈没水，人家偏也得比。苦了，过年呢把的你拉个阿尼，别别打打走路的包拉，突破别打多拉撇得路，突然那些乌西都阿面个懂得把嘞。
对比耶，这包他家罗，别了外地的，比个苏亚乌超看的阿飞的苏亚这包呗，那人家的呢强那那个。我老奶奶那个，一看见那尿白嘛，皮带底下呢，不着地了嘛，哎，底下嘛，手也没好用了嘛，阿里嘛，农业也打过，有他的干不了，打过去的，所以了嘛，皮也背过底下的啵，喏，家里我表里做了一片嘛。如果说比如说妈妈好苦所以我去去干部的我去去比如说比如说好看阿飞里面所以我没去那个里面也定了所以说嘛而且不差我我的必须压迫了可把我把必要都给我表达那个路的情况
第二年啊你妈那个妈到了比脸包面上的人里面那么就是我的使用那么高第二度也可以可把工作也不来嘛的是蛮给你的嘛的你妈那个哈是一般的苦皮包围你了吧照片没有那么的就那么的第二个人奶奶的把我等会摆来是蛮给我少院里的路，平个那边的贵一开该有人的大家，现在时间的上木马村人来，第二批个龙岩的苦龙爷，看那些个你先生阿爷个农田，到了看你的他妈东边连带某些的印尼苗男木人来少院里的批发来先，
没事莫等别个了吧，到了先伢先，这边伢呢把木有地木瑞个，看刚有位明林个瑞个漂亮帮灯的产业给啥苗对，苗的米瑞呢，这大个路路个，这边伢背部路安尼来路，苗的米也在抓楼下头个表叔家吧嘞。巴达也买单比明令的面比较帮丁你谈给的路是谁看他的而人家是要变文章的速度雷班山亚真佩慕乌布里的业余部某边呢是多干你的心就问上院的章都从牛呢没想到米而们呢是多故事的个来表述来吧的买眼睛那个比中是来定变马发现
蒙皮呢，得头牛呢，是一场节约奥数。兰迪亚呢，你个不学节约的出嘛？困难呢，帮把路的走哈。巴达伊买代币，阿得十场呢，奥干呢，十十年月是。明克林呢，苗苗转呢，帮得你太爱的皮阿哥。得头牛呢，牛大 democracy 配就绿岛故事来多看看那个 view 一个酷鲁表白。
困难和困难，莫那他妈也是干事哟。太阳浪你怎么比哟？哎，路的走啊，过国家哎。哎，再来个困难和困难啊！这国家你拆的，门口里都拆的，所以当海呢，当海呢，所以不乌鱼来吃回来的，那个拉上呢，他们朋友那里话说话，困难也困难的，那个拉上呢，他们朋友那个拉上去一路拼命嘛，那个拉上呢，一路上都是都是，你门口里我是话，阿妈阿妈不，阿妈都是阿姐妈不，阿姐妈啦的。我上岸的这些片面，这上岸的这些片面，哎，叫你们个拉上来，上不了就帮来，我嘛在拉等你，哎，人家在等你帮来，帮你就行。那你嘛有生意，然后来在帮助家的，你家里也在帮助家，你可以在帮助家嘛中间哦，拆掉这么修，空单呢没修，那业绩没出来，啊，那就满身都是在修。
空单好，乌布里张呀，林白山呀，江北九龙那片江，多看看那个表外。
你这个嘞是门口里的公路啊，拉开呀。我老家的帮人嘛帮的，嘛帮人嘞嘛帮的，俺都没开的，娘一批，那叫 violence。他那不答应了，屋里呀，他给我们送你的，走也得过，撇得是吧咯？没花钱我们修。
他找你那给的没开眼的对，屋里找伢爹伢大母伢媳媳不？刚第二年就办上月大妈撇得路，都家苦路表白。
屋里呀，红砖木的苦苦苦的，忘记呢，收伢呢。在三亚，我从一万三亚，其他是一万三亚，阿罗，这可是楼上比店内住的还没我差哦。工地 wise， 哎，说多少你的钱就嘛，被不帮忙吃饭。提供嘛 ，implement 楼价阿罗，我从一年底阿是一年吃饭的路。
古路八大爷买代币，越没有对的，明个零二月八万，没有的米瑞古零八三亚，将拍的皮也对，一单哦。今年被龙岩瑞古，没有的米破四月八万，路路切票。配西瑞干尼，德三亚苏亚配内不帮比，西欧面上月的内陆 ，Triangle 牛的米配股低汤度麦肯利加等得巴嘞。
ကိုကာကွယ်ဖြစ်အောင်တည်ပညာပေးတဲ့အလုပ်တွေပို့လုပ်တဲ့နယ်မြို့သမီးတွေနိုင်ငံဆိုင်ရာအခြားကိစ္စတွေကိုကာကွယ်ဖြစ်အောင်တည်ပညာပေးတဲ့အလုပ်တွေစမ်းစမ်းမခံအောင်အလုပ်တွေတိတိပို့ပြီးတော့လုပ်တဲ့နယ်ဆိုတာဟာတော့ဒီမှာတောင်းမြင်တယ်ဒါကြောင့်မို့မုံတီနယ်မှာရှိတဲ့ဒီမှာတို့မြို့သမီးကွယ်တွေကိုပို့ပြီးတော့ဒီမှာတိုက်တွန်းပြီးတော့ဘယ်လိုပူးပေါင်းဆောင်ရွက်မလဲနောက်တစ်ခါမြ
ဒီကောင်းတဲ့ပတ်သက်ပြီးဒီခွန်တန်ကိုဒီခွန်အောင်ရဲ့အဖွဲ့ပေါ့နော်ကောပကလို့အဆိုရှိတဲ့အဖွဲ့ကိုဒီဒီဆက်လက်မတည်ဘူးဆိုပြီးအချိန်ချင်းတားမြစ်တယ်တားမြစ်တဲ့နေရာမှာဆက်လက်လုံဆောင်နေကြတော့ဒီမဆိုင်ရာဥပဒေမှာ200ကျောင်းကကာတင်တဲ့အရေးယူမှုကတိနဲ့ကဆုံးဖြတ်ထားတာတော့ရှိတယ်အဲ့ဒီမှာလူပုဂ္ဂိုလ်တွေရောဆွဲထားတယ်ခေါင်းကြီးရဟန်းတွေရောမဆွဲရသေးတာလားညာ
ကိုချင်းချီကိုအကြောင်းကြောင်းနေအောင်ဆောင်နေကြတယ်ဒီသားရဲ့မှာခွန်တန်ကခွန်အောင်ကတော့လွတ်မြောက်သွားတယ်ပေါ့နော်ခွန်တန်ကိုဖမ်းဆီးနိုင်ဖို့ရှမ်းပြည်နယ်ကိုထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေအရရှမ်းပြည်နယ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမွန်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာအေးဇံကလည်းသတင်းတောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောဆိုထားပါတယ်အခုလိုအလံတရားနယ်မြေကပ
ရဦးအောင်ကိုကလည်းပြောကြားထားပါရဲ့ရှင
်။ဆရာရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖန်းစီမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်အခုလိုတရားမဝင်လက်လက်တွေဖန်းစီမိတာမကြခဏမူရစီဝါတွေအများအများဖမ်းမိတယ်နဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဝေစုမှုရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါတယ်ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိထိရောက်ရောက်အရေးမြူနိုင်တာဘာကြောင့်များပါလဲအရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါကလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ဒီရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေစုတင်ရေးသားပေးဖို့ထားနေပါတယ်။နင်းနိညာတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုည9:00ခွဲမှာစတင်မှာဖြစ်ပါရစေ။အခုဆက်လက်ပြီးတော့ဒေတာတွင်သတင်းလွှာဘက်ကိုဆက်ပါမယ်။ကမ္ဘောဒီးယားနိုင်ငံကအန်ကောခေဦးလက်ရရှေးဟောင်းစီရီပထိုးတွေကိုကမ္ဘာအမွေနှင့်နေရာတစ်ခုအဖြစ်ဒီနှစ်ထဲမှာပဲကုလသမဂ္ဂပညာရေးသိပ်ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကအတိအမှတ်ပြုလိုက်တဲ့အတွက်ကမ္ဘာလက်ခီးသွားတွေစိတ်ဝင်စားစရာနေရာတစ်ခုဖြစ်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းကြီးထွားလာနေပါတယ်။ပြည်တွင်းပြည်ပခီးသွားတွေတဖွဲဖွဲရောက်လာနေတဲ့အတွက်စီးပွားရေးအခွင့်အလမ်းတွေအားကောင်းလာမယ်လို့လည်းဒေတာခန်တွေကမျှော်လင့်နေကြတာပါ။ဒီအကြောင်း AP သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပေးထားပါရရှင
်။ကုကကမ္ဘောဒီးယားတောကြီးမြေမှာပျက်စီးရိုရိုးနေတဲ့အစ္စနာပူရာမြို့တော်ဟောင်းကတစ်ချိန်လုံးကအန်ကော့ခေဦးချန်လာမင်းဆက်စုဆောင်ခဲ့တဲ့နေရာတစ်ခုပါ။ဖနမင်မြို့တော်မြောက်ဘက်ကီလိုမီတာ200ကျော်မှတည်ရှိတဲ့ခွန်ဖွန်တောင်ဒေသကမြေကြီးက5000လောက်ကနေရာအနှံ့ပြားမှာရိုရိုးနေပြီးဖြစ်တဲ့900စုခေစီရီဖလိုဟောင်းတွေကိုလည်းတွေ့နိုင်ပါတယ်။ကမ္ဘောဒီးယားနိုင်ငံဆီယက်မြို့ကအန်ကော့ဝက်ဖျားကြောင်းရဲ့ကြော်ကြားမှုကြောင့်ကီလိုမီတာ190လောက်ကျော်မှရှိတဲ့ဒီနေရာကိုအရင်တုန်းကတော့လူသိသိမများခဲ့ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့မှာပဲ UNESCO ကအန်ကော့ခေမှာတမူထူးခြားတဲ့ခမာယဉ်ကျေးမှုလက်ရာတွေရှိရာကမ္ဘာအမွေအနှစ်ဒေသတစ်ခုဖြစ်အသိမှတ်ပြုလိုက်တဲ့အတွက်အခြေအနေတွေပြောင်းလဲလာစရာအလားအလာတွေရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံသားခီးသွာဖန်ဖေကတော့ပြည်တွင်းပြည်ပခီးသွာတွေရောက်လာကြတော့မယ်လို့မျှော်လင့်နေပါတယ်
ខ្ញុំបារម្ភថាបានជួបមនុស្សច្រើនមែនតើពួកអីមានតាំងពីជនជាតិបរទេសនឹង
ទីយើងវិញអតិមេពុខខ្យាដែរអត់ក្កបារបានកងងជាតាឃីដារីអបាអវិញលូដមញ្ញាគូស្វែសောင်းណៃមែនលូឈិមដែរနိုင်ငံနဲ့ကကမ္ဘောဒီးယားနိုင်ငံသားတွေလည်းလာလေကြပါတယ်။အများစုကတော့ဒီမီဒီယာကနေတဆင့်သိလာကြတယ်လို့ထင်ပါတယ်။နောက်နောက်နောက်သားတွေခန်းစားနိုင်အောင်ကျမတို့ဘိုးဘွားတွေကဒီလိုစီဒီပထိုးတွေတိစောက်ခဲ့တာကိုလည်းဂုဏ်ယူမိပါတယ်
။ခီးသွားရေးအတွက်တိုးလာရကရလာမဲ့ဝင်ငွေတွေဟာပြည်ပြင်ထိန်းသိမ်းရေးဒေသခံတွေဘဝတိုးတက်စေအထောက်အကူဖြစ်လိမ့်မယ်လို့လည်းအစိုးရကမျှော်လင့်နေပါတယ်။ကမ္ဘောဒီးယားအဲလန်ညွန်ကရူဆွာတန်နီကတော့အခုခါလာရောက်လည်ပတ်တဲ့ပြည်ပြင်ခီးသွားသီးသာတိုးလာနေပြီမဲ့နိုင်ငံသားခီးသွားတွေကတော့ကြေကြေပြန့်ပြန့်တိပုံမရသေးဘူးလို့ဆိုပါတယ်
ကျွန်တော်ရောရောဘောက်ညုံ ပါတယ်ဒါပေမဲ့ဒါပစာနိဗန်ဒမန်ချိုချေပေတေကဖွန်ပြဖို့လို့ဆုံးပြခံထားရတဲ့ဖျားရီရဲ့ရာဇဝင်ကိုကျမကအရန်စိတ်ဝင်စားပါတယ်ဒီဖျားရီအကြောင်းကိုတော့အင်တာနက်ကနေသိခဲ့ရတာပါကျမတို့ပဲကဘာတဝန်းကခရီးသွားတွေလည်းတည်လာကြလိမ့်မယ်လို့မျှော်လင့်ပါတယ်
အရင်ကတော့တက်တန်းတစ်ထောင်လေးရာရှိတဲ့ရှေးဟောင်းဇေဒီတွေဒီနေရာမှာရှိတယ်ဆိုတာဒီလူတွေသိတာမသိခဲ့ကြပါဘူးရှေးဟောင်းဇေဒီပထိုးတွေကတော့ချန်လာမင်းဆက်ပြင်းအစ္စနဗန္နံကခုနှစ်ရာစုခေတ်မှာစတင်တည်ဆောက်ခဲ့တာဖြစ်ပြီးအန်ကော့ကေအူထူးခြားတဲ့ယဉ်ကျေးမှုဖြစ်တမိုင်းဝင်ကျင်းခဲ့တာပါမူလာဆောက်လုပ်စင်မှာတော့ဟိနူဘာသာဝင်တွေရဲ့ရှေးဝါနတ်ဘုရားကိုပူဇော်ဖို့ဖြစ်
ကျန်ဖျိုးတိုက်ခင်ဒတ်မောင်ပမာန်ပမာန်စံဘိုင်အော်ကွတ်ဒန်ပီပြဝတ်ပစာခီဂါရီကိုနေရာအနှံ့လိုက်ပို့ပါတယ်ဇေဒီပထိုးရီအားလုံးအကြောင်းကိုလည်းအသိစေချင်ပါတယ်တခုနဲ့တခုကလည်းတမှုကွဲပြီးတော့လုံးဝမတူကြပါဘူးကမ္ဘောဒီးယားနိုင်ငံစီရမ်မျိုးကကမ္ဘာကျော်အန်ကောက်ဝဖျားကြောင်းကိုတော့1998ခုနှစ်ကကမ္ဘာအမွေအနှစ်ဖြစ်ယူနက်စကိုကအသိအမှတ်ပြုထားတယ်လို့ထိုင်းနိုင်ငံရဲ့နေဆ တွန်းတဲ့ကဇေဒီတော်လို့ခမဘာသာနဲ့အဓိပ္ပာယ်ရပြီးနမနဲ့လက်အောင်လဲချမ်းသာကြွားဝမှုတွေစောင့်ကျင်းလာဖို့ညှို့လင်းချက်တွေလည်းတနည်းတစ်ခြားကြီးထွားလာနေပါတယ်ခင်ဗျာ
ကိုအောင်လုံးတင်ပြပေးခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်တစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကနေအခုထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာပြန်လည်နားဆင်နိုင်တယ်လို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်တော်ရရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရဲဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းချင်းချက်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဗလီနှစ်ခုကိုတောက်ကြနေတုန်းကအသေးခံဘုံခွဲသူတွေတိုက်ခိုက်ခဲ့တာကြောင့်82ယောက်ထပ်မံနေသေဆုံးသွားခဲ့ပါတယ်အာဖဂန်နိုင်ငံကဘိုးမြို့တော်မှာရှိတဲ့ရှီယာမွတ်စလင်ဗလီမှာအနည်းဆုံး39ယောက်သေဆုံးပြီးတော့41ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်လည်းပါဝင်ပါတယ်တောက်ချာနေကအသေးခံဘုံဒုတိယအသေးခံဘုံခွဲမှုကတော့အာဖဂန်လယ်ပိုင်းကဂေါခင်မှာရှိတဲ့ဆွန်နီမွတ်စလင်ဗလီမှာဖြစ်ခဲ့တာဖြစ်ပြီးတော့ဒေသခံခေါင်းဆောင်တူပါဝင်33ယောက်သေဆုံးသွားခဲ့တာဖြစ်ပါတယ်အီဂျစ်နိုင်ငံနောက်ဖက်တဲကန္တရာထဲမှာစစ်သွေးကြောင်နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအီဂျစ်ရဲတပ်ဖွဲ့ဝင်30ထက်မနည်းသေဆုံးသွားခဲ့ပါတယ်ပြီးခဲ့တဲ့နှစ်တွေကနိုင်ငံတော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဟာဆန်အဖွဲ့ဝင်တွေလို့တန်ကြာရှိသူတွေကိုအီဂျစ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေဖမ်းဆီးတဲ့အတွင်းမှာတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီနီယက်လုံးကပါတဲ့အမေရိကန်လွှတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီစီကိုစာရေးသားပေးပို့ပြီးတော့တောင်းဆိုလိုက်ပါတယ်။အမေရိကန်ထက်လွှတ်တော်အမတ်21ယောက်လက်မှတ်ရေးထိုးထားတဲ့ဒီစာထဲမှာတော့မြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်လွှဲပြောင်းတာတွေနဲ့တခြားအရေးယူပိတ်ဆို့မှုတွေလုပ်ဖို့တောင်းဆိုထားသလိုမြန်မာစစ်တပ်အနေနဲ့လည်းရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးသက်ဖြတ်တာတွေကိုချက်ချင်းရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။မလေးရှားနိုင်ငံနောက်မြောက်ပိုင်းပင်နယ်ပြည်နယ်မြို့တော်ဂျော့ချ်တောင်းကဆော်လိုရစ်ခန်းတစ်ခုမှာမြေပြုံမှုဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံသားတယောက်အပါအဝင်နိုင်ငံခြားသားအလုပ်သမား3ဦးသေဆုံးပြီးတော့နောက်ထပ်11ယောက်ပျောက်ဆုံးနေတယ်လို့မလေးရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချက်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရင်မူကမှစုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ71 69နဲ့95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.